မြန်မာနိုင်ငံမှာဒီမိုကရေစီနည်းနဲ့တင်မြှောက်ခံရတဲ့အရသာအစိုးရတစ်ခုရဲ့လက်အောက်မှာနှစ်ပေါင်း60အတွင်းပထမဆုံးချိန်အထွေထွေရွေးကောက်ပွဲတရက်ကျင်းပနိုင်ခဲ့တာကတိုင်းပြည်အတွင်းဒီမိုကရေစီလူပောင်တည်ဆောက်ရေးမှာအရေးပါတဲ့ခြေလှမ်းတရက်ဖြစ်တယ်လို့ပြင်သစ်နိုင်ငံကပြောပါတယ်။အခုရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံကြဖို့နိုင်ငံရေးပါတီတွေအားလုံးကိုပြင်သစ်နိုင်ငံအနေနဲ့တခြားဥရောပသမဂ္ဂ EU နိုင်ငံတွေလိုပဲတိုက်တွန်းကြောင်းပြင်သစ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲအပြီးတက်လာမဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွင်းစီးပွားရေးနဲ့လူမှုရေးအခြေအနေတွေရေရှည်တည်ထောင်ကောင်းမွန်စေဖို့ကောင်းမွန်တဲ့အစိုးရနဲ့ဒီမိုကရေစီပြည်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ်လို့လည်းပြောပါတယ်။နိုင်ငံရေးနဲ့စီးပွားရေးအခွင့်အရေးတွေကိုတိုင်းပြည်တွင်းကလူအလုံးရရှိခံစားစေဖို့အမခံရမှာဖြစ်ပြီးဒီအထက်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါတယ်။မဲမပေးနိုင်တဲ့နေရာတွေမှာရွေးကောက်ပွဲလုပ်ငန်းစဉ်ပြင်းပြောက်စေဖို့နဲ့တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပြည်ပြည်ဝဝပါဝင်နိုင်စေဖို့ပြည်ထောင်နိုင်ငံအနေနဲ့လိုလားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံလီတူ American Britain ရောပသမဂအဖွဲ့ EU နဲ့ဂျပန်နိုင်ငံတို့ကလည်းသမိုင်းဝင်ရွေးကောက်ပွဲဖြစ်ကြောင်းချီးကျူးခုံပြုတဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားပါတယ်။မြန်မာဆူရကရိုဟင်ဂျာ3ဦးကိုလက်မခံတယ်လို့ရွေးကောက်ပွဲမှာရိုဟင်ဂျာကိုယ်စားလှယ်တချို့ပါဝင်မရတာကြောင့်ဝေဖန်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်ခင်ဗျ။